ကယားပြည်နယ်လွိုက်ကော်မြို့မှာတော့ကရင်နီပူးပေါင်းတပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ KNDF ကရင်နီပူးပေါင်းတပ်ဖွဲ့ကပြောပါတယ်စစ်ကောင်စီကတော့လွိုက်ကော်ဘက်မှာတိုက်ပွဲဖြစ်ခဲ့တာမရှိဘူးဆိုပြီးတော့ညင်းဆိုပါတယ်ဒီမော့ဆိုးမြို့နယ်မှာတော့တက်မတော်ပိုင်းမိုင်းတဲဆက်သွယ်ရေးတာဝါတိုင်းဖျက်ဆီးခံခဲ့ရတယ်လို့သိရပါတယ်ဒီအခြေအနေအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်ကယားပြည်နယ်လွိုက်ကော်မြို့နယ်ကုန်းစွတ်ကျေးရွာဘက်မှာစစ်ကြောင်းချီတက်လာတဲ့မြန်မာစစ်သားစစ်ကြောင်းကိုကရင်နီပူပေါင်းတပ်ဖွဲ့တွေကနေမနေ့ကတိုက်ခိုက်ခဲ့တယ်လို့ကရင်နီမြို့ရကာကွယ်ရေးဖွဲ့ KNDF ပြန်ကြားရေးတာဝန်ရှိသူတူကပြောပါတယ်
တော့ခုနကညီမလေးပြောပါမလို့ KNDF နဲ့ကရင်နီပူပေါင်းပြည်တော်မှာလည်းဒီကြောင်းထွက်လာတဲ့ဒီစစ်ကောင်စီချက်ကိုသူတို့တွေကမိုက်ဆဲတယ်မနေ့ကတော့ဝူဂျီခါလို့သူတို့ပြည်တော်ကိုလည်းအဲ့တော့လည်းကော်ရဲ့ကုတ်စုချေရနာမှာပေါ့သူတို့ဖက်တော့ခုနဦးကြပြီးတော့ဆယ်ယောက်ဒေါ်လာတော့တန်ရရတော့ဘူးကျွန်တော်တို့ဖက်တော့ပေါ့ပါပြော
မြန်မာစစ်သားတပ်မငန်းငါကအင်အား300ခန့်နဲ့စစ်ကြောင်းချီတက်လာရမှာမနေ့ကမနေ့ပိုင်းမှာကရင်နီမျိုးရကာကွယ်တပ်ဖွဲ့ KNDF နဲ့ကရင်နီတပ်မတော် KA ပူးပေါင်းဖွဲ့တို့ကနေမိုင်းခွဲခြုံကူတိုက်ခိုက်ခဲ့တာပါဒီပြစ်ကတိုက်ခိုက်မှုမှာစစ်တပ်ဘက်ကထိခိုက်ကြဆုံးမှုတွေများတယ်လို့ကရင်နီကာကွယ်ရေးဖွဲ့ကပြောပေမဲ့တိကျတိမပြုတ်နိုင်ပါဘူးတမရပြောခွေရဘူရုတ်စွန်မင်းထွန်းကတော့ဘလိုက်ကိုဘက်မှာတိုက်ပွဲဖြစ်ပွားခြင်းမရှိပဲဒီမော့စုမြို့နယ်မှာတမရပိုင်းဆက်တွေ့ရေးတာဝါတိုင်းဖြစ်စည်းခံရတဲ့ဖြစ်စဉ်ရှိခဲ့တယ်လို့ပြောပါတယ
်ဘလိုက်ကိုမှာမရှိဘူးခလေးကမရှိဘူး23ရက်နေ့ကကျွန်တော်တို့ဒီမော့စုငွေကြောင်ရွာမှာတိုက်ပွဲတော့မဟုတ်ပါဘူးတဲ့တာဝါတိုင်းကိုမိုင်းခွဲသွားတဲ့ဟာမရှိပါဘူးအဲ့မှာတော့တချို့ဆက်ပစ္စည်းတွေဖြစ်စည်းသွားတာရှိတယ်အမဆက်တွေ့မှုတော့ပြန်ရမှာပါ
တရားပြည်နယ်ဘက်မှာကရင်နီကာကွယ်ရေးတပ်ဖွဲ့ကိုဖွဲ့စည်းခဲ့ပြီးဖြစ်တယ်လို့လက်ရှိကရင်နီပြည်နယ်ရဲတပ်ဖွဲ့ကိုဖွဲ့စည်းလိုက်ပြီးလို့ KNDF ပြန်ကြားရေးတာဝန်ရှိသူတူကပြောပါတယ်
ကျွန်တော်တို့ဒီမှာတော့မခုရှိရဘူးလေတစ်ဖက်ကတော့ကကွေးဆက်လို့ကျွန်တော်ပြောတဲ့ KNDF ကရင်နီမျိုးတော့ကကွေးဆက်ပဲဒါတော့ကျွန်တော်လူခဲ့တော့မလာကဖွဲ့စည်းပြီးမှခုကိုရှင်းလက်တိုက်တော့ဝင်နေတဲ့ဖွဲ့တွေပေါ့လေအဲ့မှာကပီတီရဲ့လုံချုံရေးတွေပေါ်တယ်ယူပြီးနေဖို့တဲ့ခါကျတော့ကျွန်တော်တို့ KFCC ပေါ်လို့ဆိုရင်ဒီပြတိကောက်စီရဲ့လမ်းညွှန်မှုအလုပ်လဲကျွန်တော်တို့ပြောလို့ရတယ်လို့အဒီကနေကရင်စတေပူလစ်ပေါ့ KFCC ပေါ့အဲ့ဒါကိုကျွန်တော်တို့ကမမီတမီမှာထားပါတော့ဖွဲ့စည်းလိုက်ရပါလို့ဒီလိုကဒီကျွန်တော်တို့ကလာကြည့်ကြည့်ဖြစ်ပေါ်တဲ့ချိန်မှာ CDM ကနေထွက်သွားတဲ့ရေတွေပေါ့လေကျွန်တော်ပြင်းနေတယ်မှာရေတပ်ဖွဲ့တွေကနေကမှ PDN ဝင်လို့သွားတဲ့ရေလူကြီးကကြာဖြစ်တော့ရတဲ့အဲ့ဒီအဖွဲ့တွေကိုကျွန်တော်တို့ဒီနားနေပါတယ်ပြောင်းတော့ပြည့်ဖြစ်တယ်ရှိတယ်ကလာတဲ့ဒီမျိုးတွေကိုပြဆုပြီးမှအောက်ခွေဖြစ်ဖြစ်တာပေါ့လေဟုတ
်အုပ်ချုပ်ရေးဆိုင်ရာလုပ်ငန်းတွေအတွက်လိုအပ်တဲ့ရဲတပ်ဖွဲ့တွေကို CDM လှုပ်ထားတဲ့ရဲတပ်ဖွဲ့တွေကိုတင်နန်းပေးပြီးဖွဲ့စည်းခဲ့တယ်လို့ဆိုပါတယ်ကရင်နီပြည်နယ်ရဲတပ်ဖွဲ့ကိုဖွဲ့စည်းကြောင်းကရင်နီပြည်တိုင်းပင်ခံကောင်စီ KSCC ကနေဒီကနေ့ရက်စွဲနဲ့သတင်းထုတ်ပြန်ထားပါတယ်။လက်ရှိကရားပြည်နယ်လွိုက်ကော်တီမော့ဆူဖရူဆူပေါ်လခဲနဲ့ရှမ်းပြည်နယ်ဖဲခုံမြို့နယ်မှာကရင်နီပူးပေါင်းတပ်ဖွဲ့နဲ့မြန်မာစစ်သားတို့ကြားတိုက်ပွဲဆက်တိုက်ဆိုသလိုဖြစ်ပွားနေပါတယ်။ကရားပြည်နယ်မြို့တော်လွိုက်ကော်မြို့မှာစစ်ကောင်စီအုပ်ချုပ်ရေးဖွဲ့ကနေဩဂုတ်လ24ရက်နေ့ကစပြီးည8နာရီကနေနံနက်4နာရီတွင်ညမထွက်ရမိတ်ကိုထုတ်ပြန်ထားပါတယ်ခင်ဗျာ။
ခရီးပြည်နယ်လွိုက်ကော်မျိုးကကရင်နီတပ်နဲ့စစ်တပ်ကြားကတိုက်ပွဲအခြေအနေနိုင်ကွင်းရင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်